တနင်္ဂနွေအတိုင်းအတာနဲ့ပြည်တွင်းစစ်အများဆုံးရစဲပီးရေးပြည်နယ်တိုင်းတွေမှာငញ្ញံရေးလူမှုလှုပ်ရှားမှုတရက်အနေနဲ့လမ်းလျှောက်ချီတက်ပြီးငញ្ញံရေးလူလားသူတွေကအစိုးရတပ်မတော်နဲ့လက်နက်ကင်အဖွဲ့တွေကိုတောင်းဆိုလိုက်ကြပါတယ်စစ်အဆုံးအသုံးစရိတ်လျှော့ချရေးအပအဝင်တပ်မတော်ကစာပြီးအပြည့်ရစတင်ကြေညာပေးဖို့စစ်ဘေးသင့်ဒုက္ခသည်တွေကိုကူညီပေးရေးစတဲ့တောင်းဆိုချက်တွေကိုလူမှုလှုပ်ရှားနည်းနဲ့တောင်းဆိုသွားကြမှာဖြစ်ပါတယ်ပြည်နယ်နဲ့တိုင်းဒေသတချို့မှာတော့အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေရှိသလိုနှောက်ယှက်ဟန်တားမှုတွေရှိခဲ့တယ်လို့ငញ្ញံရေးလူမှုလှုပ်ရှားမှုမှာဦးဆောင်သူတွေကပြောပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကပြောပြမှာဖြစ်ပါတယ
်ဟုတ်ပါတယ်ဖေဖော်ဝါရီလ4ရက်နေ့စနေနေ့ဒီကနေ့မှာတော့ရန်ကုန်မြို့အပါအဝင်ပြည်နယ်နဲ့တိုင်းဒေသကမြို့တော်တော်များများမှာငញ្ញံရေးလူလားသူတွေကစစ်ပွဲတွေအများဆုံးရပ်တန့်ပေးဖို့ပြည်တွင်းစစ်အများဆုံးရပ်ဆဲပေးဖို့လမ်းမတွေပေါ်ထွက်ပြီးငញ្ញံရေးလူလူလှုပ်ရှားမှုအဖြစ်နဲ့ခရီးရှည်ချီတက်လမ်းလျှောက်ပြီးငញ្ញံစွာဆန္ဒပြကြေကြပါလေ အခုကြားခဲ့ရတဲ့အတန်တွေကတော့ပြည်ရင်းစစ်ချက်ချင်းရက်ပြည်သူလူထုလိုလားတဲ့ငញ្ញံရေးချက်ချင်းပေးငញ្ញံရေးကိုအမြန်ဆုံးလိုချင်တဲ့တနတ်တန်မရှိတဲ့နေရာမှာကြောင်းနေချင်တဲ့စသဖြင့်သူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ထားတဲ့ဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ထားတဲ့အပြာရောင်ဝတ်ဆင်ထားတဲ့ငញ្ញံရေးလိုလားသူတွေကကြွေးကြော်တန်းလေးနဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်ရန်ကုန်မြို့မှာတော့လမ်းကြောင်းနှစ်ကြောင်းနဲ့မြို့တော်ခမ်းမမြို့လယ်ကိုဥတီချီတဲ့ဆန္ဒပြကြသလိုလူရပေါင်းများစွာကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်။ဒီကနေ့ဖေဖော်ဝါရီလ4ရက်နေ့မှာငញ្ញံရေးလူမှုလှုပ်ရှားမှုတနင်္ဂနွေလုံးအတိုင်းအတာနဲ့ငញ្ញံရေးဆန္ဒထုတ်ဖော်ခဲ့ကြရတဲ့အထက်ရွယ်ချက်ကတော့လူမှုလှုပ်ရှားမှုဖြစ်ပေါ်ရေးဥဆောင်လှုပ်ရှားခဲ့သူတူဖြစ်တဲ့ငញ្ញံရေးလူလာသူမတ်တင်စာရှင်လက်ကြီးကအခုလိုရှင်းပြပါဗျာ။အထက်က
တော့ဒီလိုငញ្ញံရေးလူမှုလှုပ်ရှားမှုလုံးဝရွယ်ချက်ကတော့တမတ်တင်စာကတော့ပြည်သူလူထုတွေကငញ្ញံရေးကိုလူလားနေတယ်ဆိုတဲ့အချက်ကိုဟိုစားသိစေအောင်ပေါ့နော်။အထက်တာဝန်ရှိသူတွေသိအောင်လို့ခေါ့ဒါလူမှုရဲ့ဆန္ဒကိုဖော်ထုတ်ခြင်းဖြစ်ပါတယ်။ဒီတာဝန်ရှိရဲ့သူတွေနောက်ဒီလက်နက်ကိုင်အဖွဲ့ကြီးကတော့တက်မတော်ကတာဝန်ရှိတဲ့လူစားသိအောင်လို့ကျွန်တော်ရည်ရွယ်ပြီးဒီလိုမျိုးလူမှုရဲ့အင်အားနဲ့ပေါင်းစုလုပ်တဲ့လုပ်ကြောင်းမလို့ဆောင်ခဲ့တာပါ။2016နှစ်မှာပဲပေါ့နော်။ကျွန်တော်တိုင်းအပြစ်ခတ်တွေတင်ဖြစ်လာတာမျိုးတွေတော့အများကြီးကြားရတယ်။ဒီလူတွေကမှအရေးခါတွေပြတ်တောက်တာတွေဒါတွေကြားရတဲ့အခါမှာသူတွေအတွက်ကိုပြည်သူတွေကမခံမရနိုင်တင်ဖြစ်ရတယ်။နောက်ပြန်လည်ပြီးတော့ဒီလိုမျိုးငင်းချမ်းစွာနဲ့ချီတက်ဆန္ဒပြတဲ့ပုံစံမျိုးလှုပ်ဆောင်ဖို့အခွင့်အရေးကိုအကုန်လုံးကသဘောတူတဲ့အဆင့်ထိရောက်သွားခဲ့ပြီးတော့အခုချိန်မှာတော့ပထမဆုံးအချိန်2019မှာဒီလိုမျိုးစစ်ပွဲရပ်ဖို့အတွက်ကိုအဓိကတောင်းဆိုတဲ့ထောက်ချောင်းမှုပေါ်ပေါက်လာခြင်းဖြစ်ပါတယ်
။ပြည်တွင်းစစ်ငင်းချမ်းရေးအတွက်အဓိကရည်ရွယ်လှုပ်ဆောင်တဲ့လူမှုလှုပ်ရှားမှု People Peace March ကနေပြီးတော့လူမှုဆန္ဒနဲ့အဓိကဖော်ထုတ်ဆန္ဒပြတဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးလည်းသူကအခုလိုဆက်ရှင်းပြပါတယ
်။တောင်းဆိုချက်လေးချက်ကတော့နံပါတ်1ကျွန်တော်တို့ပြည်တွင်းစစ်ရပ်ဆဲရန်ဖြစ်ပါတယ်။ပြည်တွင်းစစ်ကိုစစ်စင်ရပေးပါပါ။နံပါတ်2ကတော့လက်ရှိကျွန်တော်တို့စစ်ဘေးရှောင်ပြည်သူတွေကိုအထောက်ပံ့ကူညီမှုတွေကိုလည်းလွတ်လပ်စွာပေးခွင့်ပေါ့နော်။အဲဒီပြေးရန်အဓိကပါပါတယ်။နောက်တစ်ခုကတော့တက်မတော်ကအပြစ်ခတ်ရပ်ဆဲရေးကိုစတင်ပြင်ညာပေးရန်ဆိုတာပါပါတယ်။အဲနောက်ထပ်နံပါတ်4ချက်ကတော့စစ်အသုံးစရိတ်ပေါ့နော်။တိုင်းငယ်လုံးမှာရှိတဲ့စစ်အသုံးစရိတ်ကိုဆော့ချပေးရန်ဆိုပြီးအချက်၄ချက်ကိုကျွန်တော်တောင်းဆိုထားပါတယ်ရှင
်။ဒီကနေ့ပြုလုပ်တဲ့ငញ្ញံရေးလူမှုလှုပ်ရှားမှုကြီးမှာတိုင်းငယ်လုံးတိုင်းတာနဲ့လူထုကပူးပေါင်းပါဝင်ခဲ့ကြတာပါ။ပြည်ခရိုင်မျိုးနယ်တည်တည်ကပူးပေါင်းပါဝင်ခဲ့တဲ့ပြည်မျိုးငញ្ញံရေးလူမှုလှုပ်ရှားမှုမှာပရောင်းမျိုးကိုစားပြုဥဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့ကိုရဲကျော်သူကလည်းသူတို့ဘာကြောင့်ပါဝင်ရသလဲဆိုတာအခုလိုရှင်းပြပါတယ်
။အဓိကတိုင်းသားတွေဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်မှုပေါ့နော်။ဒီတိုင်းသားဒေသတွေမှာစစ်ပွဲတွေဖြစ်နေတဲ့အတွက်ပညာရေးလူမှုရေးကျန်းမာရေးတွေဆုံးရှုံးနေတဲ့ကိစ္စတွေကိုကိုချင်းဆန္ဒတဲ့အနေနဲ့ပေါ့နော်ကျွန်တော်တို့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ရှားတာပါ။နိုင်ငံလုံးတိုင်းတာနဲ့ကျွန်တော်တို့တိုင်ပင်ပြီးလုပ်ထားတယ်နော်စပိတ်တင်ကြည့်သူတွေကိုထောက်ပံ့ကူညီကွန်ရရှိရေးစက်သုံးပြည့်တွေလျှော့ချရေးတမတော်ကနေပြီးတော့နိုင်ငံလုံးပြည်ခက်ရစေးကိုပြင်ညာပေးဖို့ပေါ့နော်တမတော်ဘက်ကနေပြီးတော့ပြီးတော့ပထမဆုံးအနေနဲ့ကျွန်တော်တို့ဒီဗိုလ်ချုပ်ကြီးရုံနာမှာဆုရလုပ်ပြီးတော့ကျွန်တော်တို့ကျေးဇူးတော်ဖရာကိုချီးတက်ပြီးတော့အမဆုတောင်းပွဲလုပ်တာပေါ့
မကွေးတိုင်းကမကွေးစေးတက္ကသိုလ်ကျောင်းသားတူကိုတကူတော်ဆန္ဒပြမှုနဲ့ရဲတွေကဖမ်းဆီးခဲ့တယ်လို့တခြားပြည်နယ်နဲ့တိုင်းတွေမှာလည်းအာဏာပိုင်တွေနဲ့ထိတိုက်ဖြစ်ခဲ့တာတွေရှိပါတယ်မတ်တင်စာရှင်လေးကြီးကဒီလိုမျိုးအဖမ်းဆီးတွေရှိခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
ကျွန်တော်တ ဟုတ်ကဲ့ကျမတို့စားတာနှစ်ခုသုံးခုလောက်ရှိပါတယ်ဘကအဲ့မဘွေးတိုင်းကစေးတက်ကလေးစောင်းသားတယောက်ကိုရဲဆွဲထားရလားခေါ်ရတယ်ဒါခေါ်သွားပြီးပုံမှန်18နောက်တစ်ခုစားရတော့ပုံမှန်19နဲ့ပါသူတရားဆွဲထားရလို့စားရပါတယ်အဓိကကတော့ဒီတက်ကလေးရှိမှဒီခုမြတ်ချက်မရှိခဲ့နဲ့ဟိုတရားသူ့ဦးလေးပေါ့နော်သူ့ဦးလေးဆန္ဒပြရဲဆိုတဲ့အချက်နဲ့သူ့တရားဆွဲထားရလို့တရားတယ်အမခံရဖို့လည်းကြိုးစားနေကြပါတယ်နောက်တစ်ခုကတော့ကျမတို့ဒီတရားပြည်နယ်မှာရှိနေတဲ့လူငယ်တွေပေါ့နော်ဒါဖြစ်တဲ့လွိုင်းကောင်မှရှိနေတောင်းသားသူကိုလည်းဝန်ကြီးချုပ်ကခေါ်ယူပြီးတော့ပြောဆိုရဲလို့လည်းကြားရတယ်နောက်တစ်ခုကတော့ကိုကိုတိုင်းမှာလည်းအဲ့လိုပါပဲကိုကိုတိုင်းကဘာသာတရားတွေကိုခေါ်ယူပြီးတော့ဝန်ကြီးချုပ်တို့ကခေါ်ပြီးတော့စကားတွေပြောကြတယ်လို့လည်းကြားရပါတယ
်ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာဒီကနေ့စနေနေ့ကျင်းပါတဲ့ငြိမ်းချမ်းရေးအတွက်လူထုလှုပ်ရှားမှုချီတက်လမ်းဆောင်ဆန္ဒပြပွဲတွေကိုရန်ကုန်တိုင်းဒေသကြီးအပါအဝင်ပဲခူးတိုင်းတာယာဝရီခရိုင်ပြည်ခရိုင်ရွှေဘိုမွန်ပြည်နယ်တထုံမော်လမြိုင်မြို့ဘိတ်တဝဲပူလောမြို့စတဲ့မြို့အသီးသီးမှာစစ်ဆန့်ကျင်သူငြိမ်းချမ်းရေးလှူလာသူလူထုအခြေပြုအဖွဲ့တွေကျောင်းသားလူငယ်တွေနဲ့ဒီမိုကရေစီရေလှူရှားသူအမျိုးသမီးရေလူခွင့်ရေလှူရှားသူတွေပူးပေါင်းပြီးတော့လမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ရှင်